ရခိုင်ပြည်နယ်မြောက်ပိုင်းအဖြစ်အပျက်ကိုဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုဖြစ်လို့သတ်မှတ်ဖို့အမေရိကန်အောက်လွှတ်တော်အမတ်တချို့ကတွန်းအားပေးလှုံ့ဆော်နေတာနဲ့ရိုက်တာသတင်းတော်နှစ်ယောက်ကိုထောင်ဒဏ်ချမှတ်တဲ့ပေါ်နိုင်ငံတကာကလည်းဖိအားပေးနေတာတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်တော်စုမှလက်တော်ရောက်ရှိနေတဲ့ပြည်တော်စုဝင်ကြီးဦးကျော်တင်ကို VOA ဒေါက်ခင်စိုးဝင်းကနယူးယောက်မြို့မှာတွေ့ဆုံမေးမြန်းထားတာကိုနားဆင်ကြပါခင်ဗျာ
။အမေရိကန်ရဲ့ရည်တည်မှုအနေအထားပေါ့နော်မြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးရည်တည်မှုအနေအထားပေါ့။အဲ့တော့ဒီအမေရိကန်နိုင်ငံညာရေးဝင်ကြီးဌာနရဲ့ဟိုသဘောအရဆိုလို့ရှိရင်တော့မြန်မာနိုင်ငံမှာအခုဖြစ်နေတဲ့ဒီဒုက္ခတွေအရေးဟာဒီသူတို့ကဟို ethnic cleansing ပေါ့နော်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားရေးအဆင့်အနေနဲ့ဒါသူတို့ကတုံ့နှုံပြောဆိုတာရှိပါတယ်ဒါပေမဲ့ဒီဟာနဲ့ပတ်သက်ပြီးတော့ American အောက်လွှတ်တော်ကနေပြီးတော့ဒီနိုင်ငံသားရေးရာကော်မတီရဲ့ဥက္ကဋ္ဌ Ed Rice ရဲ့နောက်လွှတ်တော်အမတ် Steve Chabot နဲ့ဒီ Elliot Engel တို့ကနေပြီးတော့သူတို့ဦးစီးပြီးတော့ကမ္ဘာကထလုပ်ပြီးတော့ပေါ့နော်ဒီပါတီကြီးနှစ်နှစ်ရဲ့စလုံးရဲ့အရေးယူမှုတရအနေနဲ့ပေါ့မြန်မာစစ်တပ်ရဲ့ရိုဟင်ဂျာတွေပေါ့ဒီရက်စက်နှိပ်စက်မှုတွေကိုဒီ genocide လူမျိုးတုံးတတ်ဖြတ်မှုအဖြစ်ကြေညာဖို့ဒီဆုံးဖြတ်ဖို့အရေးကိုသူတို့တင်ထားတာရှိပါတယ်အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ American နဲ့မြန်မာအကြားမှာပေါ့နော်ဒီဒုက္ခတွေအရေးနဲ့ပတ်သက်ပြီးတော့လူမျိုးတဘောတာဘလို့မျိုးဟိုတင်းမာလာနိုင်သလားဒါမှမဟုတ် American နဲ့ဆက်ဆံရေးဘလို့များဟိုဖြစ်သွားနိုင်လဲပေါ့နော်ဝင်းကြီးဘလို့သုံးသပ်လို့ရပါလဲရှင်
အခုဖြစ်ပြနေတဲ့ဒုက္ခတွေဒီဘက်ကိုဘင်္ဂလားကိုရွေးလာတဲ့ကိစ္စကိုဘယ်လိုနည်းနဲ့ဖော်ပြတတ်မှတ်ကြရလဲခုနအသနစ်ကလီနိုဂျန်ဒိုဆိုက်တို့လိုလွန်လွန်ကျူးကျူးအသုံးနှုန်းနေတဲ့သုံးနာမျိုးဟာအဲ့ဒါမျိုးကဟိုကုတ်ဒေါက်တာကုဖီအနန်ပြောသွားဘူးပါတယ်ဒီလိုစကားအသုံးနှုန်းနေကိုတဲ့အဲလက်လွတ်ဆိုရယ်မပြောသင့်ဘူးပေါ့နော်ဒါမျိုးဆိုတာတဲ့သက်ဆိုင်ရာထောက်ထားခံလို့မှတရားရုံးနေရာပဲသုံးဖြတ်ပြီးပြောလို့ရမှာဖြစ်ပါတယ်လို့အဲ့လိုပြောသွားဘူးပါတယ်တရင်တော့တယောက်ကိုအဲ့တော့ဒီကိစ္စဟာလည်းပေါ့နော်ကျွန်တော်တို့အနေနဲ့ကတော့ဟိုတော့ကျွန်တော်ဆုံးသတ်တဲ့အတိုင်းပဲအခုဒီဘက်ကပြေးလာတယ်အကုန်မဟုတ်ဘူးเนาะကျွန်တော်အသက်ကလင်းလည်းမဟုတ်ဘူးကျွန်တော်တို့ဘက်မှာဒါသုံးပုံတစ်ပုံလောက်ကအများအကျန်နေနောက်ပြီးတော့ဒီလိုဖြစ်နေတာဒီမွတ်စလင် community ဒီမြောက်ပိုင်းမှာလည်းပဲဖြစ်နေတာဒီရခိုင်ဒီမြောက်ပိုင်းတောင်ပိုင်းမှာဆိုရင်လည်းအဆင်ပြေလည်းနေကြတယ်เนาะမြန်မာပြည်တစ်ပြည်လုံးမှာလည်းဒီမွတ်စလင်ရောခရစ်ယာန်ဗုဒ္ဓဘာသာရောကျွန်တော်တို့ကလေတဟားသာသာရှိသော်လည်းအဲ့လိုနေနေကြတာပဲပေါ့เนาะအဲ့တော့ဒီခုစဉ်ဒီသူတို့ကိုအဲ့ဒါကလင်းလောက်တာလည်းမဟုတ်ဘူး။နောက်ပြီးတော့ဒါဂျန်နိုဆိုက်လို့လည်းမတုံ့နဲ့ဘာလို့လဲဆိုတော့အခုလောလောဆယ်ကတော့ဟိုဒါကနေဒါကတော့သူ့ပြည်တွင်းနိုင်ငံရေးရပေါ့နော်။သူကပြည်တွင်းပရက်ရှာတွေအဒီလိုမျိုးတတ်မလာတာမျိုးကြီးညာဆိုတော့ကျွန်တော်တို့တွေ့ရတယ်။ဒါအမတန်ဝါးနေတဲ့အကောင်မှာတချို့ဒီလို popular ဖြစ်တဲ့ issue မျိုးပေါ့နော်။မိမိတို့နိုင်ငံရေးအချို့မြတ်တွေကိုဒါမျိုးတွေဟိုတတ်မှတ်သုံးနှုန်းလာတာကျွန်တော်တို့အဲ့တော့ဝန်းနေတဲ့အကောင်မှာတယ်။အဲ့တော့အမေရိကန်ကတော့လောလောဆယ်ကတော့ဒါမျိုးအတော့လေတော့ဒါပေမဲ့အဲ့လိုမျိုးဟိုသုံးမဲ့သုံးလိုက်မယ်လို့လည်းကျွန်တော်တို့အနေနဲ့တော့ဟိုမယူဆပါဘူးအဲ့တော့ကျွန်တော်တို့လည်းအခုသူတို့ရှင်းပြထားပဲကျွန်တော်တို့ independent commission ရှိတယ်သူကလည်းဒီကြကြနာထုတ်ပြီးတော့သူ့ရဲ့ဟိုဟာပေါ့နော်သုံးသက်ချက်တွေကိုလည်းဟိုစောင့်ကြည့်လို့လည်းရှင်းပြထားပါတယ
်ရခိုင်ရေးနဲ့ပတ်သက်ပြီးတော့ဖိအားပေးနေတယ်လို့မျိုးပဲဒီ writers တင်းလောက်နှစ်ယောက်နဲ့ပတ်သက်ပြီးတော့လေဖီအားအတော်တော်များများပေးနေတာကြားရပါတယ်ဒီကုလသမဂ္ဂအတွင်းမှုချုပ်အပါအဝင်ပေါ့လေ American နိုင်ငံညာရေးဝန်ကြီးဌာနဒီ EU ဥရောပသမဂ္ဂအကုန်လုံးကနေပြီးတော့ဟိုဝိုင်းပြီးတော့ဒီ writers တင်းလောက်နှစ်ယောက်ကဟိုတရားဥပဒေအရပေါ့လေမြင့်မြတ်တတမဟုတ်ပဲねမတရားဒီဆွဆဲမှုနဲ့ဒီလိုမျိုးထောင်ချခံရတယ်ဆိုပြီးတော့ပြောနေတာရှိပါတယ်မနေ့ကပဲဒီသူတို့ကိုလိုက်ပါဆောင်ရဲ့ပေးနေသူတို့အတွက်ပေါ့လေဥပဒေအကြံပေးနေတယ်ဒီနိုင်ငံတကာနာမည်ကြီးလူခွင့်ရေးရှိနေဖြစ်တယ်ဒီအမတ်ကလူနီယာလည်းဒီဟာနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်အနေနဲ့ပေါ့လေသူလည်းဟိုနိုင်ငံရေးကျင်းသားတယောက်ဖြစ်ခဲ့တဲ့အတွက်ကိုချင်းစာနာပြီးတော့ဒီကိစ္စမှာသူသားချင်းဆောင်ရွက်ပေးနိုင်လိမ့်မယ်ဆိုပြီးတော့တိုက်တွန်းသွားတာတွေ့ရပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဝင်းဒီဘလိုများတုံ့ပြန်လို့ရပါလဲရှင်
။နိုင်ငံတော်တိုင်မန်ဘုကတော့ဟန်ဝိုင်းဘောကီရဲ့ပြည်တော်ဖော်ရမှာလည်းပြောသွားပါလေ။ဒါအတိဟိုအဲ့ဒီမှာပြောသွားတာတရားရုံးရဲ့ဒီဆုံးဖြတ်ချက်ကိုကြည့်ရသူဆုံးဖြတ်ချက်အရာကတော့ခုနအဲ့ဒီဒီလိုချက်ဥပဒေဆိုချိုးဖောက်လို့ရေးယူရလို့အဲ့လိုသုံးသပ်ထားတဲ့ဆိုကြောင်းသူပြောပါတယ်။ဒါမှမဟုတ်အဲ့ထက်မှာနာဟိုတရားဆရာစီရင်ကဝမှုကလည်းပုံဝင်လင်းပေးထားတယ်အားလုံးပုံစံကိုကြည့်လို့ရတယ်တကယ်လို့တရားစီရင်မှုမှာမျှတမှုမရှိတာပေါ့ miscarriage of justice ရှိတယ်ဆိုရင်အဲ့ဒါဆိုရင်အသိပေးပါတို့တို့အနေနဲ့ဒါကိုကြည့်မယ်ဆိုပြီးပြောထားပါတယ်ခုတော့ကျွန်တော်တို့ခုလောလောဆယ်ကတော့စီရင်ချက်ချပြီးသွားပြီပေါ့နော်ဒါတရားစီရင်လို့လှုပ်ထုံးရဆိုတော့နှစ်လအတွင်းမှာသူအယူခံဝင်ခွင့်ရှိပါတယ်ကျွန်တော်တို့အယူခံဝင်လမ်းဝင်ယူလမ်းဆိုတော့တခြားတော့ဟိုမစည်းစိမ်ရသေးပါဘူးအဲ့တော့ အဲ့တော့လောလောအယူခံဝင်တဲ့ပရိုဆက်လေးကျူရီရှယ်ပရိုဆက်ပြီးလို့ရှိရင်တော့ဒါကျွန်တော်တို့အနေနဲ့သူတရားစီရင်မှုမြတ်တာလားမြတ်တာဘူးလားဆိုတာဟိုဒါဟိုခေါင်းဆောင်အနေနဲ့ဒါအလေးနဲ့ထားစဉ်းစားလိုက်မယ်လို့ကျွန်တော်တို့ဟိုညံ့ညံ့ညှို့လင်းပါတယ်အဲ့ဒါတော့အခုမနေ့ကအဲသူရှင်သတင်းလာရှင်းမှာပြောရရလဲသူကမမြတ်တာတဲ့ချက်ကိုထောက်ပြရင်ဖြစ်ပါတယ် အဲ့တော့ကျွန်တော်တို့ဟိုဒီအစိုးရအနေနဲ့နိုင်ငံတကာပြောနေပေါ့နော်အစိုးရအနေနဲ့တရားရေးစီရင်တဲ့ကတိကျသည့်ဖြစ်တယ်လို့ပြောရတဲ့အတွက်တရားစီရင်လုပ်တဲ့ကာလမှာအစိုးရအနေနဲ့ဆက်ဆက်ဖက်ခင်မရှိပါဘူးအဲ့တော့သူဂျူးလီဂယ်ပရိုဆက်ပြီးဆုံးသွားပြီးတော့ဟိုဒီကိစ္စကိုဟိုပြန်လဲတုံ့တက်တဲ့ခါမှာတော့ကျွန်တော်တို့ဒါအလေးထားစဉ်းစားလာလိမ့်မယ်လို့ကျွန်တော်လည်းမျှော်လင့်ပါတယ်